နှစ် KMPP နဲ့ဒီငញ្ញမ်းရေးဖြစ်စဉ်တွေဆွေးနွေးတဲ့အကြောင်းအရာတွေရှင်းပြပေးပါလားရှင
်။အထူးသဖြင့်တော့ဒီအကြောင်းအရာတစ်ခုနဲ့ပတ်သက်ပြီးစီဝေးခေါ်တာဖြစ်တယ်။တစ်ခုကတော့ကျွန်တော်တို့ငញ្ញမ်းဆိုင်တည်ဆောက်မှုဖြစ်စဉ်ကိုကျွန်တော်တို့တက်ရောက်လာတဲ့ဖွဲ့စည်းပြီးပေါ့လေ။ကျွန်တော်ရှင်းပြချင်လို့နောက်တစ်ခုကတော့ကျွန်တော်လာမယ့်မြို့နယ်ဆစ်ဆူနေပွဲတွေကိုဆင်းနေကြပြင်ဆင်ချင်လို့ဆိုတော့ဒီနေ့ကျွန်တော်တို့ဖိတ်တဲ့ဖွဲ့စည်းတွေကနိုင်ငံရေးပါတီပါတယ်။တခြားပြည်နယ်တွင်းမှာရှိတဲ့တခြားအပြည့်အဖွဲ့စည်းတွေပါတယ်။ပြည်နယ်တွင်းမှာရှိတဲ့လူမှုအသင်းဖွဲ့တွေပါတယ်ပြီးတော့ပြည်내အစိုးရကိုယ်စားလှယ်တွေကိုကျွန်တော်တို့တပ်မတော်ပါဝင်ပါလေဒီလိုလိုတော့ကိုယ်စားလှယ်တွေအစိုးရအဖွဲ့ကိုယ်စားလှယ်တွေတပ်မတော်ကိုလည်းကျွန်တော်တို့ဖိတ်တယ
်အစိုးရဘက်ကနေပြီးတော့မှ KMPP ရဲ့ငញ្ញမ်းရေးသဘောထားကိုရောဘယ်လိုမျိုးတင်ပြနိုင်ခဲ့လဲလက်ရှိငញ្ញမ်းရေးအခြေအနေရောဘယ်လိုမျိုးရှင်းပြခဲ့လဲရှင
်ကျွန်တော်တို့ကငញ្ញမ်းရေးဆိုတဲ့အခါမှာအတိတ်တွေဖွင့်ဆိုချက်ရှိတယ်လေဟုတ်ကဲ့ကျွန်တော်ပြောနေတဲ့ငញ្ញမ်းရေးဆိုတာကဒီတိုင်းပြည်မှာကျွန်တော်တို့လိုချင်တဲ့နိုင်ငံရေးအမှတ်ခံချက်တွေကိုရတာပေါ့လေအဲ့ဒီအစိုးရကျွန်တော်တို့ကငញ្ញမ်းရေးလို့ပြောတာဖြစ်ပါတယ်ဒီနေ့ချင်းရဲ့ပတ်သက်တဲ့အမခန့်ချက်တွေလို့ပြောမယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့ကတော့အခုချိန်မှာဒါကျွန်တော်တို့တရံလို့ပြခတ်ရစီလက်မှတ်တော့မထိုးရသေးဘူးပေါ့လေအဲ့လိုထိုးနိုင်ပြီးတော့မှနိုင်ငံရေးဆွေးနွေးပွဲကိုကျင်းပနိုင်ပြီးတော့မှလက်ဖြစ်ပေါ်လာတဲ့ရရှိလာတဲ့နိုင်ငံရေးသဘောတူညီချက်တွေကိုအကောင့်ထည့်ပေါ်ရဲအဆင့်ရောက်မှလာကျွန်တော်တို့လူချင်းနဲ့ဒီချိန်စစ်ကိုရောက်မယ်လို့ပြောလို့ရပါဘူး
လူမျိုးငញ្ញမ်းရေးအတွက်ကိုပေါ့နိုင်ငံရေးပါတီတွေတရဖက်လူမှုဖွဲ့စည်းတွေနဲ့ဆွေးနွေးတဲ့အချိန်တွေမှာရောတက်ရောက်လာတဲ့သူတွေကငញ្ញမ်းရေးပုံမှာရောဘယ်လိုမျိုးတုံ့သက်ဆွေးနွေးသွားလဲရှင
်ဒီတက်ရောက်လာတဲ့စုဖွဲ့များအနေနဲ့ကတော့ဒါဒီငញ្ញမ်းရေးဖြစ်စဉ်ကြီးမှာအပြည်သူတက်ရောက်လို့ပူးပေါင်းပုံထင်းတက်ရမယ်ဆိုတဲ့အချက်ကိုသူတို့လက်ခံပါတယ်ပြီးတော့မှဒီငញ្ញမ်းရေးဖြစ်စဉ်ကိုလည်းစနစ်တကျထင်းတက်ရမယ်ပေါ့နော်ကျွန်တော်တို့မှာပူးတွဲစောင့်ကြည့်ကော်မတီလို့ဒေတာဆိုင်စောင့်ကြည့်ကော်မတီလို့ဖွဲ့ထားတာရှိတယ်အဲ့ဒီစုဖွဲ့တွေကနေတကျစနစ်တကျဒီထင်းတက်ရမယ်ဆိုတဲ့အဖြစ်မျိုးပြီးတော့သူတို့လည်းအကြခန်းနေပုံဆောင်ရမယ်ဆိုတဲ့ကိစ္စမျိုးသူတို့တဘောတူလက်ခံကြပါ
ကြရပြီနဲ့အတွင်းမှာရောငញ្ញမ်းဖြစ်စဉ်အခြေအနေကဘယ်လိုရှိနေပါလဲ
ငញ្ញမ်းဖြစ်စဉ်အခြေအနေပြောလို့ရပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကလက်ရှိကျွန်တော်ပြည်နယ်အတွင်းမှာကျွန်တော်တို့ ਨੇ အစိုးရတက်ကြမှာလည်းကံပြည်ပကမှာဖြစ်ပေါ်ကျွန်တော်ထင်းချုပ်ထားတဲ့အဆင်မရှိပါဘူးကျွန်တော်ပြောချင်တဲ့ငញ្ញမ်းရေးဆိုတဲ့အသေးပေကိုခုနကကျွန်တော်ဖွင့်ဆိုပြခဲ့ပြီးဖြစ်တယ်ငញ្ញမ်းဆိုတော့နိုင်ငံရေးအမှတ်ခံချက်ဒီနဲ့ပြည်ပကပြည်သူလူထုကပါဝင်ပြီးတော့မှဟိုရပ်တည်ရထားတဲ့ခွင့်ရကိုခံစားပြီးတော့မှအားလုံးကတကယ်အမှတ်ခံချက်ရှိတဲ့နိုင်ငံရေးအမှတ်ခံချက်ရှိတဲ့အတီးပွင့်နေခံစားခွင့်ရှိတဲ့ချိန်ရောက်မှသာပြည်ပဆိုတဲ့ငញ្ញမ်းရေးလို့အသေးပေဖော်ရမှာဖြစ်ပါတ
ယ်ဟုတ်ကဲ့ဒီနေ့တွေ့ဆုံမှုမှာရောနိုင်ငံရေးပါတီတွေပါခဲ့တယ်ဆိုတော့နိုင်ငံရေးပါတီအနေနဲ့ငញ្ញမ်းဖြစ်စဉ်တွေမှာရောသူတို့ဆွေးနွေးချက်တရားရောဘယ်လိုမျိုးရှိပါသလဲ
ဝင်လို့ပြောလို့ဆိုရင်ကျွန်တော်တို့ဒီနိုင်ငံရေးပါတီကြားမှာငញ្ញမ်းဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟာပြန်လည်ကြီးတွေးဆက်ဆံပြီးတော့မှအကောင့်တွေချမှတ်ပေါ်နိုင်ခဲ့တာနည်းပါတယ်။ဥပမာဒီလိုလုပ်ငန်းစဉ်တွေကိုသူတို့ချပြတ်ကောင်းနေပေါ်ခဲ့တဲ့မျိုးဒါမျိုးဖြစ်နေတာပေါ့လေ။သူတို့ကလည်းဟိုဒီလူလူထုကိုစားပြုရတဲ့နိုင်ငံရေးပါတီများဖြစ်တဲ့အားလျော်စွာဒီငញ្ញမ်းရေးထင်းထင်းမှုဖြစ်စဉ်မှာလူထုဒီဟိုပေါင်မှုနဲ့တွားမယ်ဆိုတဲ့ဖြစ်စဉ်ကိုနိုင်ငံရေးပါတီများကလည်းလက်ခံပါတ
ယ်။ဒီနေ့ဆွေးနွေးပွဲကနေပြီးတော့မှငញ្ញမ်းရေးအတွက်ကိုရောအဖြေတစ်ခုခုရလာနိုင်လား။
ဟိုကျွန်တော်တို့ကတော့ဒီဆိုတော့အဲနိုင်ငံရေးဆွေးနွေးပွဲများကိုစနစ်တကျဖြတ်သားနိုင်ဖို့ဆိုတဲ့နေရာမှာအခုဒီနေ့စတင်တဲ့ဆွေးနွေးပွဲကအခြေခံကြောက်လို့အဆင်ဖြစ်ပါဒီအခြေခံဆောင်အဆင်ကနေကျွန်တော်တို့မြို့နယ်ဆွေးနွေးပွဲတွေမှာကျွန်တော်တို့ဒီဇိုင်းပေါ်ကြတာဖြစ်တယ်ဒီပြည်နယ်ပြည်မှာနိုင်ငံရေးဆွေးနွေးပွဲတွေရှိလို့ရှိရင်ဘယ်လိုပုံစံမျိုးနဲ့ကျင်းပပါအကြောင်းအရာတွေဆွေးနွေးမယ်ဘယ်သူတွေကပါဝင်ရမယ်ဆိုတဲ့အခြေခံအချက်၃ချက်ပေါ်မှာကျွန်တော်တို့အတိအကျကျွန်တော်တို့ဆွေးနွေးဖြေရှာကြမှာဖြစ်ပါတယ
်ပြည်နယ်တွေမှာဆွေးနွေးသွားမဲ့ငញ្ញမ်းဆွေးနွေးပွဲတွေမှာရောဘယ်လိုမျိုးတွေပြန်လဲအသုံးချသွားမလဲပြည်သူတွေကိုယ်တိုင်ပူးပေါင်းပါဝင်နိုင်မဲ့ငញ្ញမ်းတွေရောဘယ်လိုလုံဆောင်သွားဖို့ပြင်ဆင်ထားလဲရှင်
အခုကျွန်တော်တို့ခုနကလည်းအဲ့ဒီပြည်သူတွေပါဝင်နိုင်အောင်အော်မလို့ကျွန်တော်နိုင်ငံချင်းဖြစ်စင်တာမကနိုင်ငံရေးဆွေးနွေးပွဲဖြစ်စင်မှာပြည်သူတွေပါဝင်နိုင်အောင်လို့အခုဒီလိုဆွေးနွေးပွဲမျိုးကျွန်တော်တို့ခေါ်လာဖြစ်ပါတယ်ပြည်သူလူထုအတန်နိုင်ငံရေးဆွေးနွေးပွဲကိုရောက်အောင်ဘယ်လိုလုပ်ကြမလဲဆိုတော့ကျွန်တော်တို့ကစူးစမ်းနေကြတာဖြစ်ပါတယ်ကျွန်တော်တို့ကင်ဒီမျိုးတိုးတက်ပါတီကဥဆောင်ပြီးတော့မှတခြားသောနိုင်ငံရေးစုဖွဲ့ကိုဖိတ်ခေါ်ပြီးတော့မှအခုလိုကျွန်တော်တို့ကျင်းပတာဖြစ်ပါတယ်
အခုလိုဖြေကြားပေးရတဲ့ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကောင်းပါပြီ